တော်ရရှိမြတ်ခင်ဗျာဒီကနေ့တင်ပြတော်တမချန်းစီစဉ်မှလေ့လာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မတိကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်1နဲ့အခန်းငယ်2တို့မှာလန်တာနဲ့တူတဲ့ကျူပင်ကိုသုံးပြီးဗိမ္မာန်တော်နဲ့ရစ်ပလင်ကိုတိုင်းတာခိုင်းပါတယ်ဗိမ္မာန်တော်နဲ့ရစ်ပလင်ကိုတိုင်းတာခိုင်းတာတွေလန်တာနဲ့တူတဲ့ကျူပင်ဆိုတာတွေဟာဘယ်လိုအနဲ့အဓိပ္ပာယ်ကိုဆောင်ကြပါသလဲဗိမ္မာန်တော်နဲ့ရစ်ပလင်ကိုတိုင်းတာခိုင်းပေမဲ့လို့ဗိမ္မာန်တော်တတိုင်းကိုမတိုင်းနဲ့ပယ်ထားလို့လို့ဆိုပါတယ်တပားမျိုးသားတွေဟာတန်ရှင်းသောမြို့တော်ကို42လပတ်လုံးနင်းကြလိမ့်မယ်ဆိုတဲ့စကားတွေကိုအနဲ့အဓိပ္ပာယ်ရှင်းလင်းဖော်ပြချက်များနဲ့အတူဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်1နဲ့အခန်းငယ်2တို့ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာတင်ပြထားပါတယ်
တပားမျိုးသားတို့လွှမ်းမိုးသောကတ်ကာလနောက်ဆုံးပိုင်းဆိုတဲ့အသစ်သောခေါင်းစဉ်ကိုပြီးရင်နဲ့နောက်ထပ်ခြေလှမ်းကိုစပူရန်အတွက်ကတော့ဒီကနေ့ရောက်ရှိလာတဲ့ဗျာဒိတ်ကျမ်းအခန်းကြီး7ဟာကျွန်တော်မိတ်ဆွေတို့ကိုစောင့်မျှော်လျက်ရှိနေပါပြီမှန်ပါတယ်မိတ်ဆွေအပေါင်းတို့သိနာလေစရာတွေအစုံအလင်ပါဝင်နေတဲ့ဒီကနေ့ဗျာဒိတ်ကျမ်းမှာဆိုရင်ပထမပိုင်းအငယ်14အထိကတော့အခန်းကြီး30ဆိုတဲ့ဂျာဂန်နဲ့အခန်းကြီးကိုဆက်ပြီးတော့ဖော်ပြစရာရှိတာတွေကိုဖော်ပြပေးသွားပါလိမ့်မယ်အဲ့ဒါတွေကတော့အခန်းကြီး30ထဲကအကြောင်းတွေဖြစ်တယ်အထူးကောင်းငင်တမန်တပါးကိုအဖဖျားသခင်ဆီလွှတ်ခြင်းအဲ့ဒီကောင်းငင်တမန်တပါးရဲ့အဖဖျားသခင်အမှုတော်အတွက်တာဝန်ယူမှုများရှင်ယောဟန်ကိုယ်တိုင်ပါဝင်တရုပ်ဆောင်ခဲ့ရတဲ့ဗျာဒိတ်မြင်ကွင်းများရှင်ယောဟန်ကိုပေးအပ်လိုက်သောတာဝန်များစတဲ့အချက်တွေနဲ့ဆက်ဆက်ပေးထားတဲ့အပိုင်းတွေဖြစ်လိမ့်မယ်ပြီးတော့မှတခါနောက်ဆုံးပိုင်းအငယ်15ကစပြီးတော့သတ္တမကောင်းငင်တမန်ဤတပိုးမှုတ်သံဆိုတဲ့မပြီးဆုံးခဲ့ပါသေးသောခုနှစ်ခုတွဲအုပ်စုကြီးရဲ့နောက်ဆုံးသောတပိုးမှုတ်သံအကြောင်းကိုဆက်ရောက်လာရမှာဖြစ်တယ်ဆိုတာကိုမိတ်ဆွေတို့နားလည်နိုင်ဖို့ရန်ကြိုတင်ဖော်ပြပေးအပ်ပါတယ်မိတ်ဆွေအပေါင်းတို့အခုဗျာဒိတ်ကျမ်းအခန်းကြီး7နဲ့ပတ်သက်လို့နောက်ထပ်သိထားသင့်တဲ့အချက်တွေဟာကြံနေပါသေးတယ်။အဲ့ဒီထဲကတစ်ခုကတော့ဒီကျမ်းဟာရှေးဓမ္မဟောင်းကျမ်းဖော်ပြချက်ပေါင်းများစွာကိုပြန်လည်တူးဆွပေးမယ့်ကျမ်းဖြစ်တယ်။ကျွန်တော်ကိုအတိတ်ဓမ္မဟောင်းသင်ခန်းစာများစီတို့ပြန်လည်ဦးတည်၍သတိရစေဖို့ရန်ဆွဲခေါ်သွားမယ့်ကျမ်းတစ်စောင်ဖြစ်တယ်။ဒါအပြင်ဣသရေလလူမျိုးတော်နဲ့တပားမျိုးသားတို့ရဲ့ခြားနာချက်ကိုအခုအပိုင်းမှာတွေ့မြင်သွားရစေလိမ့်မယ်။အချိန်နဲ့မှာပဲကတ်ကာလဒုက္ခဆင်းရဲခြင်းကြီးစွာခံစားရအချိန် tribulation period လို့အင်္ဂလိပ်လိုခေါ်ဝေါ်တဲ့အချိန်ကာလကုန်ဆုံးတော့မယ်ဆိုရကိုခရစ်တော်ဤကြွလာတော်မူခြင်းအတွေ့အချက်ပေးသကဲ့သို့သောသတ္တမကောင်းငင်တမန်ဤတပိုးမှုတ်ခြင်းအဖန်ကိုပါကြားရခြင်းအပြင်အားလုံးသတိပြုမိစေလိမ့်မယ်လို့ဒီကျမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကြိုတင်တင်ပြထားနေခြင်းပါ रे မိတ်ဆွေအပေါင်းတို့အခုရောက်ရှိလာတဲ့ဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အငယ်1ကိုစတင်နားဆင်နိုင်ဖို့ရန်အတွက်မိမိတို့၏နှလုံးသားစိတ်ဝိညာဉ်များကိုပြင်ဆင်၍နှုတ်ကပတ်တော်ကိုစိတ်စိတ်နားဆင်ကြပါလို့မေတ္တာရက်ခံရင်းနဲ့စလိုက်ကြပါစို့တဖန်လှန်တန်နှင့်တူသောကျူပင်တစ်လုံးကိုငါအားပေး၍ငါကိုပြောဆိုသီးကားထလောဖျားသခင်ဤဗိမ္မာန်တော်နှင့်ရစ်ပလင်ကိုတိုင်းလောဗိမ္မာန်တော်၌ကိုးကွယ်သောသူတို့ကိုလည်းရည်တွက်လောမိတ်ဆွေအပေါင်းတို့စလိုက်တာနဲ့ဓမ္မဟောင်းကာလတလျှောက်လုံးမှာလူမျိုးတော်ဣသရေလတို့ရဲ့အသက်အသက်ကဲ့သို့ဗဟုချက်မှအဓိကနေရာမှာပါဝင်ခဲ့ပါသောဗိမ္မာန်တော်ဆိုတဲ့အလွန်အလွန်အရေးအကြီးသောအဆောက်အအုံရဲ့အမိဟာပါဝင်လာပါ रे အဲ့ဒီဗိမ္မာန်တော်နဲ့ရစ်ပလင်ကိုတိုင်းတာလိုက်ဆန်းပါတဲ့မိတ်ဆွေတို့ဒီဗိမ္မာန်တော်ဒီရစ်ပလင်တို့ကိုတိုင်းတာရမှအသုံးပြုဖို့ရန်အတွက်ကတော့လန်ဒန်နှင့်တူသောကျူပင်နှင့်တိုက်တာကြခြင်းပဲဖြစ်လိမ့်မယ်လို့ကျွန်တော်တို့ခံယူပါတယ်။ဟုတ်ပါတယ်။ရှေးကာလအဖဖျားသခင်ဗျာဒိတ်အနာကတိတွေမှာကျူလုံးနဲ့ဗိမ္မာန်တော်ကိုတိုက်တာခြင်း၊အိမ်တော်ကိုတိုက်တာခြင်း၊မြို့တော်ကိုတိုက်တာခြင်း၊ကျိုးတန်းကိုချ၍တိုက်တာခြင်းဆိုတဲ့ဥပမာတွေအများကြီးရှိခဲ့တာကိုကျွန်တော်တို့လေ့လာခဲ့ရပါပြီ။ဥပမာအားဖြင့်ယေစေလအနာကတိကျမ်းအခန်းကြီး40အငယ်1မှ4ကိုကြည့်မယ်ဆိုရင်ကျွန်တော်အခုလိုတွေ့ကြရမှာဖြစ်ပါ रे ငါတို့သည်သိမ့်သွာခြင်းကိုခံရသက်ကရ25ခုပထမလ10ရက်နေ့မြို့တော်ကိုလှုပ်ကြံ၍14နှစ်စီသောနေ့တွင်ထာဝရဖျားကြီးလက်တော်သည်ငါအပေါ်မှာရှိ၍ထိုမြို့သို့ဆောင်သွားတော်မူ၏ဖျားသခင်ဤဗျာဒိတ်ယူပါယုံအဖြစ်ငါကိုဣသရေလပြည်သို့ဆောင်သွား၍အလွန်မြင့်သောတောင်ပေါ်မှာတင်ထားတော်မူ၏ ထိုတောင်အနားမှာတောင်ဘက်၌မြို့ပုံတရန်ရှိ၏ထိုအရသူငါကိုဆောင်းသွားတော်မူသောအခါကြေးဝါကဲ့သို့အစင်းရှိသောလူတဦးသည်တိုင်းစရာကျူလုံးနှင့်ခြီချိုးကိုကိုင်းလျက်မြို့တကားဝမှရက်နေ၏ထိုသူကအချင်းလူသားစိစိကြည့်ရှုလောစိစိနားထောင်လောငါပြက်လက်တန့်သမျှတို့ကိုနှလုံးသွင်းလောသင်အားငါပြက်အံ့သောငါသင်ကိုဤအရသူဆောင်းခဲ့တော်မူပြီမြင်သမျှတို့ကိုလည်းဣသရီလအမျိုးအားပြရမည်ဟုဆို၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီကျူကိုအသုံးပြုပြီးတော့ကျွန်တော်အခုခေတ်ဂိုက်တောင်များနဲ့တိုင်းတာရသလိုကျူတပြန်ဆိုတဲ့အတိုင်းအထွာဝေါ်ဟာရကိုသုံးဆွဲပြီးတော့တိုင်းတာခြင်းဖြစ်တယ်ဆိုတာကိုယေစကျေလအနာဂတ်ကျမ်းဟာဆက်လက်ဖော်ပြပြီးတာကိုလည်းကျွန်တော်တွေ့နိုင်ပြန်ပါလေအိန္ဒိယပြင်ပတ်လည်၌တတိုင်းရှိ၏ထိုသူသည်တန်တောင်အားဖြင့်အရှေ6တောင်ရှိသောကျူလုံးကိုကိုင်လျက်ထိုတတိုင်းကိုတိုင်း၍အထုကျူတပြန်အမြင့်လဲကျူတပြန်ရှိ၏ထို့နောက်အရှိတကားသို့သွား၍လှေကားကိုတက်ပြီးမှတကထုတ်နှင့်တကားခုံကိုတန်း၍အနံကျူတပြန်စီရှိ၏တဲ့အဲ့ဒီလောက်နဲ့တင်ရမနေသေးပါဘူးနော်အဲ့ဒီလိုကျူတန်နဲ့တိုင်းတာပြီးတော့မြင်းကျိုးကိုချပြီးဆိုတဲ့အသုံးအနှုံတို့လည်းဆက်လက်ပေါ်ထွက်လာပြီးဆိုရင်ဓမ္မဟောင်းဓမ္မသစ်ခေတ်နှစ်ခေတ်စလုံးမှာလူမျိုးတော်ဣသရေလအဖို့တော်အရေးတကြီးပြောเสียရှိနေပြီပြင်းပြင်းထန်ထန်အမှုတစ်ခုခုလည်းဖြစ်နေပြီဆိုတာကိုလေကျွန်တော်သတိပြုဖို့အထူးပဲအရေးကြီးပါတယ်။ဒါကိုဥပမာဆက်ပြီးပေးရအောင်မယ်ဆိုရင်တော့ယေရမိအနာဂတ်ကျမ်းအခန်းကြီး38အငယ်38မှ40အတွင်းကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်။တပန်ထာဝရဘုရားမိန်တော်မူသီကားအထက်မိုးကောင်းကင်ကိုတိုင်းထွာနိုင်ပြန်၎င်းမြေကြီးအောက်ဆုံးအမြစ်တို့ကိုလိုက်၍စစ်နိုင်ရင်၎င်းဣသရေလအမျိုးသားအပေါင်းတို့ကိုသူတို့ပြုမိသမျှသောအပြစ်တို့ကြောင့်ငါစွန့်ပြစ်မည်ဟုမိန့်တော်မူ၏တပန်ထာဝရဘုရားမိန့်တော်မူသီကားဟာနနေလရေတိုက်မှစ၍မြို့တောင်တကားတိုင်အောင်မြို့တော်ကိုထာဝရဘုရားအဖို့တီထောင်ရသောအချိန်ကာလသည်ရောက်လိမ့်မည်ဂါရက်တောင်ကိုလွန်၍မြင်းကျိုးနှင့်တန်းချလိမ့်မည်ဂောသတောင်ကိုလည်းဝိုင်းမိလိမ့်မည်အရှိဘက်မြင်းတကားရှိသောမြို့တောင်တိုင်အောင်အသေးကောင်းများပြာများစွန့်ပြေရာဂျန့်တလျှောက်လုံးနှင့်ကေတရုံချောင်းအတွင်တွင်လေပြင်းရှိသမျှတို့သည်ထာဝရဘုရားအဖို့သန့်ရှင်းကြလိမ့်မည်နောက်တဖန်နှုတ်ပေဖြိုချခြင်းအရှင်းမရှိရဟုမိန့်တော်မူ၏တဲ့မိတ်ဆွေတို့အဲ့ဒီလိုတိုင်းတာခြင်းအကြောင်းတွေကိုဖော်ပြအပြီးမှာတော့ဖော်ပြခဲ့တဲ့အဖဖျားသခင်ဗိမ္မာန်တော်အတွင်း၌ကိုးကွယ်တော်သူတို့ကိုရေတွက်ကြရမယ်တဲ့ဗျာဒိတ်ကျမ်းအခန်းကြီး7အငယ်1ကိုဆက်လက်နားဆင်ကြည့်ကြပါဗိမ္မာန်တော်တိုင်းကိုမတိုင်းနှင့်ပယ်ထားလောတပားမျိုးသားတို့၌အပ်ပေပြီသူတို့သည်တန်ရှင်းသောမြို့တော်ကိုလ42လပတ်လုံးနင်းကြလိမ့်မည်မိတ်ဆွေအပေါင်းတို့ဗိမှန်တော်ဒရိုင်းကိုတော့မတိုင်းနဲ့တဲ့ခြံထားလိုက်ဆိုတဲ့အတိတ်ပဲဖယ်ထားလိုက်ဆိုတဲ့အတိတ်ပဲဒီအချက်ဟာဗိမှန်တော်ရဲ့အတွင်ကံဗိမှန်တော်ရဲ့အသန့်ရှင်းဆုံးသောရစ်ပူဇော်ရာအခန်းတွေကိုပဲအသာပေးရမယ်တနည်းအားဖြင့်ကျွန်တော်တို့အခုဓမ္မသစ်ကျမ်းကာလနဲ့ပြောရမယ်ဆိုရင်တော့ဂျေဇုနဲ့ဂယုနာတော်ပလင်တီရှိရာအရက်ကိုအသာပေးရမယ်ဆိုတဲ့အတိတ်ပဲဖြစ်ပါလေသတိပြုရန်အထူးအရေးကြီးနေတဲ့အချက်ကတော့အဲ့ဒီဗိမှန်တော်ကိုဖော်ပြပေးလိုက်ခြင်းအပြင်အခုအစိတ်အပိုင်းတွေဟာဓမ္မဟောင်းကျမ်းသမိုင်းဟောင်းပေါ်မှာပြန်ပြီးတော့အခြေခံတယ်ဆိုတာမငြင်းနိုင်ဘူးလူမျိုးတော်ဣသရေလတို့အဖို့အထူးသိစေဖို့ရန်အရေးကြီးတဲ့အပိုင်းဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे တစ်ချိန်တည်းမှာပါပဲနော်ကျွန်တော်ဓမ္မသစ်ကာလယုံကြည်သူတွေအနေနဲ့ကတော့အသင်းတော်သည်ဓမ္မသစ်ကာလဤဗိမ္မာန်တော်ဖြစ်သည်ယုံကြည်သူအပေါင်းတဦးစီတို့သည်လေတန်ရှင်သောဝိညာဉ်တော်ကျင်းဝေရာအိမ်တော်များကဲ့သို့မိမိတို့ကိုယ်ကိုမိမိတို့မှတ်ယူကြရလိမ့်မည်ဆဲ့အချက်ကိုကျွန်တော်ဖြည့်ဆွဲလိုခြင်းပါပဲမိတ်ဆွေတို့အဲ့ဒီလိုအဖဖျားသခင်အိမ်တော်အဖြစ်ယုံကြည်သူအပေါင်းတို့ဟာကိုယ့်ကိုယ်ကိုခံယူကြရမယ်မှတ်ဆွဲကြရမယ်ယုံကြည်သူတို့အတွက်ဒါဟာအလွန်အရေးကြီးတဲ့အဆုံးအမပဲဖြစ်တယ်ဆရာတွေ့ကိုကျွန်တော်တို့ဘယ်လို့မှမေ့ချမ်းသာလို့မရနိုင်ပါဘူးမှန်ပါတယ်ဧဖက်ဩဝါဒစာအခန်းကြီး2ရဲ့ဏိဂုံးပိုင်းတွင်မှာတမန်တော်ကြီးရှင်ပေါလုဧဖက်အသင်းတော်မှတဆင့်ကျွန်တော်ကိုဘယ်လိုဆုံးမခဲ့တယ်ဆိုတာတွေ့ကိုအခုလိုပြန်လည်လေ့လာသင့်ပါ रे ထို့ကြောင့်သင်တို့သည်တကြွတနိုင်ငံသားမဟုတ်ဧည့်သည်လည်းမဟုတ်။တန်ရှင်းသူတို့၏အမျိုးသားချင်းဖြစ်ကြ၏။ဖျားသခင်၏အိမ်တော်သားလည်းဖြစ်ကြ၏။အဘယ်သို့နည်းဟုမူကား တမန်တော်တို့မှစ၍ပရောဖက်များသည်ဟုသောတိုက်မြင်အပေါ်၌သင်တို့သည်ထပ်ဆင့်၍တည်ဆောက်လျက်ရှိကြ၏ထိုတိုက်တောင့်အမြင့်ကြောက်ကယေရှုခရစ်ဖြစ်သည်ထိုကြောက်နှင့်ဒရိုက်လုံးသည်စိတ်ဆက်၍ကြီးပွားသဖြင့်သခင်ဖျားအဖို့အလို့ငှာတန်ရှင်းသောဗိမ္မာန်တော်ဖြစ်၏ထိုဗိမ္မာန်တော်၌လည်းဖျားသခင်သည်ဝိညာဉ်တော်အဖြစ်ကျင်းဝတ်တော်မူခြင်းအလို့ငှာသင်တို့သည်ငါတို့နှင့်အတူတည်ဆောက်လျက်ရှိကြ၏သောတာရှင်မိတ်ဆွေအပေါင်းတို့ကျွန်တော်အသင်းတော်တွေမှာဝတ်ပြုကိုးကွယ်တဲ့အချိန်တိုင်းမှာကျွန်တော်မိတ်ဆွေတို့ဟာခရစ်တော်ဤအသွေးတော်အချင်းကဲတင်ခြင်းတို့ရောက်ခဲ့ရပုံကားရိုင်တရားအားဖြင့်ဖြောက်မှတ်ခြင်းအခွင့်ကိုခံစားခဲ့ရပုံသာဝရအသက်အမွေကိုစည်ရန်အဖြစ်ခံစားခဲ့ရပုံကျွန်တော်အနေနဲ့ပင်ကိုယ်သန့်ရှင်းခြင်းဘယ်လိုမှမရှိနိုင်တဲ့ဇာတိပဂရိသားတွေဖြစ်ပေမယ်လူဇာတိကိုခံယူပြီးတော့ကျွန်တော်အတွက်အသေးခံတော်မူခြင်းကျေးဇူးတော်အဖြစ်ပြာဝကင်ဤသာသမီများအဖြစ်ခရစ်တော်၌တလုံးတဝဒီသောအိမ်တော်သားများဘဝကိုရောက်ရှိခဲ့ရပုံစသည်ဖြင့်ကယ်တင်ရှင်သခင်ခရစ်တော်အဖြစ်ခံစားရယေရှုတရားများကိုအလေးအနက်အောက်မေ့သတိရဖို့အထူးပဲအရေးကြီးလာပါတယ်ဒီပိုင်းကလေးမှာဓမ္မတိချင်းအမှတ်စဉ်335ကိုကျွန်တော်ချက်ချင်းနဲ့သွားပြီးတော့စဉ်းစားမိပါတယ်အဲ့ဒီဓမ္မတိချင်း335မှာတွေ့ရတဲ့တေးတပုတ်ဟာဖြစ်ရင်ကျွန်တော်ဟာအသင်းတော်ဤအမြစ်ကအစချီထားတဲ့သချင်းကိုဆိုရင်းနဲ့ယုံကြည်သူတဦးချင်းတို့ရဲ့ဘဝသစ္စာအမှန်ကိုပြန်လည်ပြီးတော့ထိတွေ့ခံစား권ရှိတယ်လို့ကျွန်တော်ယုံကြည်မိပါတယ်။ဒါကြောင့်မလို့အဲ့ဒီတီချင်းကိုမိတ်ဆွေသောတာရှင်တို့အနေနဲ့လေမိမိတို့ရဲ့တိုင်းရင်းသားဘာသာအသီးသီးနဲ့ပြန်လည်သီဆိုပြီးတော့ကျေးဇူးတော်ကိုချီးမွမ်းတိုက်တယ်လို့ကျွန်တော်အောက်မေ့မိပါတယ်။အသင်းတော်ဤအမြစ်ကယေရှုသခင်ပေသည်ရည်တော်နှုတ်ကပတ်တော်အဖြင့်အသင်းတော်ဖန်ဆင်းပြီသူတို့သမီးမျက်စီရာရှာအောင်ဆင်းသက်မူ၏သွန်းလောင်းသွေးတော်ဝယ်ယူရာစွန့်သက်တော်ရှင်စီပါလူအမျိုးမျိုးတဲကရွေးကောက်တော်တလုံးတဝတည်းရှိဖျားတရားဖွားမြင်ခြင်းကတပါးဒီသာရှိ၏ကြီးမြတ်သင်ရှင်နာမတော်ပွဲတော်တပါးပေသည်တခုဒီသောမျှော်လင့်ခြင်းမိအောင်ကြိုးစားရမည်ညင်းစေဒုက္ခအမျိုးမျိုးနှင့်အသင်းတော်စစ်ပြိုင်နေစဉ်မကုံမဆုံးနိုင်ချမ်းသာခြင်းမျော်လင့်လျက်ဆိုင်လင်မျက်ဆုံးသောယူပါယုံကိုမျက်စိတွေ့မြင်သောအခါဘုန်းတော်ပြည့်စုံသောအသင်းတော်ရွှင်လန်းမြည်သားရစွာတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့တမဟောင်းကာလရဲ့တိငါကျင်းဝတ်ဖို့ရန်တိဆောက်ကြဆိုတဲ့တဲတော်ဒီနောက်မှာဒါဝိဒ်ခေတ်ကာလကစပြီးပြောင်းလဲဖြစ်တည်လာခဲ့ပါသောအဖဖျားသခင်ရဲ့ဗိမ္မာန်တော်ရဲ့တန်ရှင်းခြင်းရှိသောဝတ်ပြုရာဌာနရဲ့အတန်ရှင်းဆုံးသောကျေးဇူးပလင်တော်တရားနေရာအကြောင်းတို့ရဲ့ကိုတိုက်တာရမယ်နှိအချက်အနေနဲ့ကတော့အဲ့ဒီဗိမ္မာန်တော်မှာဝတ်ပြုသူလူဘလောက်ရှိသလဲဆိုတာကိုရေတွက်ကြရမယ်တဲ့အဲ့ဒီအချက်တွေကိုအမိန့်တော်များအဖြစ်ခန်းစားရသူကတော့တမန်တော်ကြီးရှင်ယောဟန်ကိုတော်တိုင်ပဲဖြစ်နေပါလေဒီအမိန့်တော်တို့ကိုချမှတ်တာဟာအစီအစဉ်တစ်ခုပြီးလို့နောက်ထပ်အစီအစဉ်သစ်နဲ့ခိုင်းစီတာအမိန့်ပေးတာပဲဆိုရကူကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးနော်ဟုတ်ပါတယ်အဲ့ဒီအမိန့်မတိုင်ခင်မှာတုန်းကနောက်ဆုံးအချိန်ရှင်ယောဟန်တာဝန်ယူခဲ့ရတာကတော့ပြီးခဲ့တဲ့သင်ခန်းစာအဖဖျားသခင်အထူးကောင်းငင်တမန်စီကတဆင့်စားဆောင်ငယ်ကိုယူအဲ့ဒီစားဆောင်ငယ်ကိုစားဖောက်ရခြင်းဖြစ်ခဲ့တယ်တနည်းအားဖြင့်ကတော့အဖဖျားသခင်ဤနှုတ်ကပတ်တော်ကိုကျင့်ရစွာခံယူပြီးတော့အမိန့်တော်ကိုယင်ဝဲပိုက်ရမယ်။အဲ့ဒီနှုတ်ကပတ်တော်ဖြစ်တဲ့ကကလဆံရဗျာဒိတ်များကိုကမ္ဘာလူသားများအားလုံးလူအဖွဲ့အစည်းဝင်အယုတ်အလတ်အမြတ်မယွေးတို့ကိုနားထောင်စေဖို့ရန်ဖြန့်ဝေပေးရခြင်းပဲဖြစ်ရမယ်ဆိုတာတွေ့ကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာတွေ့ကြရပြီပါဘီ။ဟုတ်ပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး30ရဲ့ဤကုန်းပိုင်းတွင်မှာတမန်တော်ကြီးရှင်ယောဟန်စီကိုအဖဖျားသခင်ရဲ့ကောင်းငင်တမန်မှတဆင့်ရောက်ရှိလာခဲ့တဲ့အမိန့်တော်သံတွေဟာဘယ်လိုဖြစ်ခဲ့သလဲဆိုတာကိုမိษွေတို့ကိုပြန်လည်တင်ပြပေးပါရစေ။ငါကြားရသောကောင်းငင်အသံသည်တဖန်ငါအာပြောသည်ကမြေနှင့်ပင်လယ်ပေါ်မှယက်နေသောကောင်းငင်တမန်ဤလက်၌ဖွင့်ထားလျက်ရှိသောစာဆောင်ငယ်ကိုသွား၍ယူလော့ဟုဆိုလျင်ငါသည်ကောင်းငင်တမန်ထံသို့သွား၍စာဆောင်ငယ်ကိုပေးပါဟုတောင်း၏။သူကလည်းယူ၍စားလို့ဝန်းကိုခါစေလိမ့်မည်သို့တော်လည်းပါဇက်၌ပြားရည်ကဲ့သို့ခြုံလိမ့်မည်ဟုဆိုလျင်ငါသည်စားဆောင်ကိုကောင်းငင်တမန်ဤလက်မှယူ၍စား၏ပါဇက်၌ပြားရည်ကဲ့သို့ခြုံ၏စားပြီးမှဝန်း၌ခါ၏ ကောင်းငင်တမန်ကလည်းသင်သည်အစည်းအစည်းဘာသာစကားကိုပြောသောလူအမျိုးမျိုးတို့၌၎င်းရှင်ဘရင်တို့၌၎င်းတပံပရောဖက်ပြု၍ဟောပြောရမည်ဟုဆိုလေ၏တဲ့သင်သည်ရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်ယုံကြည်သူခရိယန်အပေါင်းတို့ရဲ့ပြစ်ဆုတ်ပံတာဝန်ဟာတမန်တော်ကြီးရှင်ယောဟန်ရဲ့ဗျာဒိတ်ကျမ်းကဖော်ပြလိုက်သောကတ်ကာလတာဝန်နဲ့လုံးဝမတူပါဘူးသူစီကကြားနာရတဲ့ဗျာဒိတ်တော်တို့ကိုဆင်ခြင်နှလုံးသွင်းဖို့ကိုကိုကိုပြန်လဲပြုပြင်ပြင်ဆင်ဖို့တာဝန်။တန်ရှင်းစင်ကြဲသောအသက်တာကိုနှုတ်ကပတ်တော်တန်ရှင်းသောဝိညာဉ်တော်တို့ရဲ့လမ်းပြခြင်းနဲ့အညီပြန်လဲတည်ဆောက်ချဖို့တာဝန်ရှိတယ်လို့ကျွန်တော်တို့နားလည်ကြရမှာပါ။ဟုတ်ပါတယ်။ဒီအချက်ကိုအရေးတကြီးထည့်ပြောရတာကတော့တခြားမဟုတ်ပါဘူး။ဗျာဒိတ်ကျမ်းရဲ့စိတ်လှုပ်ရှားပွဲအံ့ဩတုန်လှုပ်ပွဲအကြောင်းတရားအမျိုးမျိုးတွေကိုမိမိတို့၏စိတ်လှုပ်ရှားမှုမိမိအုပ်စုတစု၏အစွဲကပ်မှုတွေပေါ်မှအခြေခံပြီးတော့မိမိတို့မပိုင်တဲ့အနာဂတ်တရားတွေကိုပဲတစ်ချိန်လုံးစဉ်းစားအဖြေရှာအဲ့ဒီအနာဂတ်တွေကိုအသေးစုတ်ကင်ပြီးတော့နိုင်ငံတော်တည်လူပြီးဆိုတဲ့အစွန်းရောက်အစွဲများနဲ့အစွန်းရောက်သောတရားများကိုသာလျှောက်ပြီးတော့ခေါင်းလောင်းထိုးကြညာနေကြတယ်မိမိတို့ကိုအဖဖျားသခင်ပေးအပ်ထားတဲ့လက်တလောအချိန်ကာလလက်တွေ့ကြကြအသက်ရှင်ရမယ်ပြစ်ဆုတ်ပန်းအရေးတွေမှာတော့ကယ်တင်ရှင်သခင်ခရစ်တော်နဲ့အတူရှင်သန်ဖို့အားလျော်နေကြတယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဖိတ်ခေါ်သံကိုလူသားတို့လက်ခံပြီးတော့ကယ်တင်ခြင်းအခွင့်အရေးကြီးကိုလူသားတိုင်းရယူစေဖို့ညာအမှုတော်ဆောင်ဖို့အရေးအကြီးဆုံးဖြစ်နေတာကိုတော့မိလျော်များနေကြလေသလားဆိုပြီးတော့ကျွန်တော်ခံစားမိလို့အခုလို့ဖြစ်ဆွေးရခြင်းဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ယောဟန်ခံစားခဲ့ရတဲ့ဗျာဒိတ်တော်တွေနဲ့တမန်တော်ကြီးဆောင်ရွက်ပေးရမယ်မဟာတာဝန်တို့ဟာကျွန်တော်လက်လှမ်းမှီပွဲမရှိလောက်တဲ့ကတ်ကာလအရေးတွေသာလျှင်ဖြစ်တယ်။အဲ့ဒီအချိန်ကာလအတွက်လေတမန်တော်ကြီးနဲ့ထိုက်တန်လို့သာလျှင်ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ရွေးကောက်ပြီးတော့အသုံးပြုပေးခဲ့တာဖြစ်တယ်။ကျွန်တော်ကိုဓမ္မသစ်သမိုင်းကာလအတွင်းရွေးကောက်ပေးခဲ့တာကတော့ဝမ်းမြောက်ဖွယ်ဧဝံဂေလိသတင်းစကားကိုဆက်လက်ပြောကြားပြီးတော့အဖဖျားသခင်အိမ်တော်ကိုဤမြေပေါ်မှာတိဆောက်ဖို့ပဲဆိုတာကိုကျွန်တော်အရေးတကြီးနားလည်ဖို့လိုပါ रे အဓိကရထားဖို့လိုပါ रे မိတ်ဆွေအပေါင်းတို့ဒီအပိုင်းရောက်ပြန်တော့လေဓမ္မတိချင်းစာအုပ်ထဲကပဲတိချင်းအမှတ်စဉ်353ဧဝံဂေလိခေါင်းလောင်းဆိုတဲ့တိချင်းကိုကျွန်တော်သွားပြီးတော့အမှတ်ရမည်ပြန်ပါ रे ဝမ်းမြောက်ဖွယ်သတင်းမြတ်ကိုတပြီမှတပြီတိုင်အောင်နံပြားကြောညာခေါင်းလောင်တန်းလူငါတို့အားမိန့်တော်နာထောင်ဖျားဤသားတော်ကိုယုံကြည်သူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်စေလူထာဝရအသက်ပေးမည်လူအပေါင်းတို့လာကြပါခေါင်းလောင်တန်းများဖိတ်ခေါ်သည်ဖျားသခင်ဂျေစုသားယာမပေပါနှင့်ညီအကိုငါသည်အသက်မုန်ပေသည်အဖိုးမပေဘဲစားသူသည်အပြစ်များနှင့်ဤကွက်တော်လေသောမွေလူဖြူစင်လိမ့်မည်ချိုးပွဲသံအိုနာခံအပြစ်ရှိသူလူခတ်သိမ်းချိုးပွဲသံအိုနာခံထိုမှသာအမျက်တော်ပြည်ငိမ့်တဲ့မှန်ပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့နောက်ထပ်ဗျာဒိတ်ကျမ်းကဆက်လက်ဖြစ်ဆွဲထားတာကတော့လူမျိုးတော်ဣသရေလတို့ရဲ့အလှည့်အပြီးတပါးမျိုးသားတို့ရဲ့ဂန္ဓာပဲဆိုတာကိုကျွန်တော်ဆက်လက်တွေ့မြင်ရပြန်ပါတယ်တနည်းအားဖြင့်လူမျိုးတော်ဤသာရကကိုအသင်းတော်ဟာဆက်ရွယ်ခံယူပြီးတော့အဖဖျားသခင်ဘယ်လိုဘယ်လိုတပါးမျိုးသားများနဲ့သက်ဆိုင်တဲ့အချိန်ကိုပေးအပ်မယ်တပါးမျိုးသားတို့နဲ့သမိုင်းကွက်လက်ကိုဖြည့်ဆွတ်ပေးမယ်ဆိုတာတွေ့ကိုနားလည်ထားဖို့ပါပဲကျမ်းကိုတည်တည်ချီချီထပ်မံနားထောင်ကြပါဗိမှန်တော်တိုင်းတို့ကိုမတိုင်းနှင့်ပေးထားလောတပါးမျိုးသားတို့၌အပ်ပေပြီသူတို့သည်တန်ရှင်သောမြို့တော်ကို42လပတ်လုံးနင်းကြလိမ့်မည်ကြည်စံမတိုင်းနှင့်ပေထားလို့ဆိုတဲ့တိုင်းကိုဘသူတွေကိုအပ်ပေးမှာပါတဲ့လေတပားအမျိုးသားတို့၌တဲ့မိတ်ဆွေတို့အဲ့ဒီတပားအမျိုးသားတို့၌ဆရာဟာအဖဖျားသခင်ရဲ့ဝိညာဉ်တော်တစိတ်ခနှိတ်ခြင်းကိုခံမထားရတဲ့သူတွေနောင်တမရသေးတဲ့လူတွေအများဆုံးပဲဆရာဟာအသေးချာပဲလို့ကျွန်တော်တင်ပြရသောသမာကျမ်းကခံယူပါတယ်ဘာဖြစ်လဲဆိုတော့လူမျိုးတော်အတွေ့တိုင်းတားရမယ်ပိမှန်တော်အဲ့ဒီဗိမှန်တော်အတွင်းထဲမှာကိုးကွယ်သူဆရာတွေဟာလူမျိုးတော်တွေဖြစ်တယ်။တစ်ချိန်တည်းမှာပဲအသင်းတော်ဟာကောင်းငင်ဘုံစည်းစိမ်ကိုခံစားနေရပြီဆရာကလည်းကျွန်တော်ကသိထားရတယ်။ ဒီတော့လူမျိုးတော်နဲ့အတူလူမျိုးတော်တော့မဟုတ်ဘူးတပားမျိုးသားတော့မှန်နေဒါပေမဲ့အဖဖျားသခင်ရဲ့ကတ်ကာလတန်ရှင်သူတွေအနည်းနဲ့လေအဲ့ဒီဗိမ္မာန်တော်အတွင်းထဲမှာရောက်ရှိနေပြီးတော့ရေတွက်ချင်းခံရသူတွေရဲ့စည်းရင်းမှာပါဝင်နေကြလိမ့်မယ်သူတို့မဟုတ်ရင်လည်းအဖဖျားသခင်ရဲ့သီးသန့်ကွယ်ကားတော်မူရာအရေးအောက်မှာသူတို့ရှိနေလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေအပေါင်းတို့ပြင်းထန်စွာကြာရောက်တဲ့အစီအရင်တွေတစ်ချိန်တည်းမှာပဲဝမ်းမြောက်ကြည်နူးပွေသောကျေးဇူးတော်အချိန်ကာလရဲ့ခံစားချက်တွေဟာအဖဖျားသခင်ရဲ့တစိတ်တော်ကိုခတ်ချင်းခံရသူတွေမခံရသူတွေစတဲ့မတူညီသောလူဒန်းစားနှမျိုးအတွက်တော့တူပြိုင်ခံစားရတော့မယ့်အချိန်ပဲလို့ကျွန်တော်ယင်တဲမှာခံစားနေမိပါ रे ဗိမ္မာန်တော်တိုင်းကိုတပားမျိုးသားတို့ကိုငါပေးပြီတန်ရှင်သောယေရုရှလင်မြို့တော်ကြီးကိုသူတို့42လပတ်လုံးနင်းမိတဲ့အလွန်ထူးဆန်းလှတဲ့ဖော်ပြချက်ပါပြီးတော့သိပ်ပြီးတော့အကွက်စိနေတယ်မငင်းနိုင်တဲ့သမာတရားရဲ့ဂုံတရက်ကိုလည်းတောက်တောက်ပြောင်ပြောင်ဖြစ်သွားအောင်ဖော်ပြလိုက်တယ်လို့ကျွန်တော်ခန်းစားရပါတယ်ဟုတ်ပါတယ်ယေဒရဘတ်42ပတ်ဆရာဟာတခြားမဟုတ်ပါဘူးခုနှစ်နှစ်တိတိရဲ့ထက်ဝက်ကာလပါ3နှစ်ခွဲတိတိပေါ်ရှင်းနေပါတယ်မိတ်ဆွေတို့ထိုအချိန်ကာလဟာခုနှစ်နှစ်ရှည်ကြမယ်ဆရာကရှေးကာလဒံယေလအနာဂတ်ကျမ်းမှာတည်းကကျွန်တော်တွေ့ခဲ့ကြရပြီးပြီဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်25နဲ့26မှာဘယ်လိုဖော်ပြထားတယ်ဆိုတာကိုမိษွေတို့ပြန်လည်နားဆင်ကြကြပါအမြင့်ဆုံးသောဖခင်ကိုဆန့်ကျင်ဘက်ပြုတ်၍ကြီးစွာသောစကားကိုပြောလိမ့်မည်အမြင့်ဆုံးသောဖခင်၏တန်ရှင်းသူတို့ကိုညှင်းဆဲနှိပ်စက်လိမ့်မည်ကာလအချိန်နှင့်ပြည့်ညက်တရားတို့ကိုပြောင်းလဲစေခြင်းဟာကြံစီလိမ့်မည်တကာလနှစ်ကာလကာလတဝက်ပတ်လုံးသူသည်အခွင့်ရလိမ့်မည်ထိုနောက်မှတရားစီရင်ခြင်းဖြစ်လိမ့်မည်ထိုအခါသူ၏တကိုးအာဏာကိုနှုတ်၍ရှင်းရှင်းဖြစ်စည်းကြလိမ့်မည်တဲ့ဒါကြောင့်မို့လို့အခုအထိကျွန်တော်လေ့လာခဲ့ပြီးပါသောခုနှစ်ခွတွဲအမှုတို့ရဲ့သတ္တမနဲ့တတ္တမအမှုတို့ရဲ့ဂျားကဂျားကန်နဲ့ကာလဟာဆိုရင်အဲ့ဒီခုနှစ်နှစ်တာအချိန်ကာလရဲ့တဝက်အပြင်ပြောရမယ်ဆိုရင်တော့ဤကုန်းဘက်သို့ယွန်းသောနောက်ထပ်တဝက်ဤဤတန်းပဲဆရာကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာတင်ပြခဲ့ရခြင်းလည်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒီသမာတရားဖော်ပြချက်တွေကိုညင်းလို့တော့ဘလူးမှမရနိုင်ပါဘူးအခုဆိုရင်အတိတ်ကာလအနာဂတ်တွေနဲ့အခုဗျာဒိတ်ကျမ်းဖော်ပြချက်တွေဟာကွက်တိကျလျက်ရှိနေပါပြီမိတ်ဆွေတို့ဒံယေလအနာဂတ်ကျမ်းအခန်းကြီး9ကိုလေ့လာခဲ့ရပြီးတဲ့အခါကျတော့ဒံယေလအနာဂတ်ကျမ်းဤဂုံးပိုင်းကဖော်ပြချက်တွေကိုလည်းခြံထားဖို့မသင့်ပြန်ပါဘူးဟုတ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး12ရဲ့အငယ်9နဲ့အငယ်17 12တို့ကိုတပေါင်းတစည်းတည်းမိတ်ဆွေတို့လေ့လာကြည့်ပါပိတ်ချောကိုဝတ်လျက်မြည်ရေပေါ်မှာရှိသောလူကလေတကာလနှစ်ကာလကာလတဝက်လုံးဖြစ်လိမ့်မည်။တန်ရှင်းသူတို့၏အစွန်းတက်တီကိုအရရသူဖြန့်လွှင်ခြင်းအမှုပြီးသောအခါထိုအမှုအရာအလုံးစုံတို့သည်ကုန်စင်ကြလိမ့်မည်ဟုလက်နှစ်ဖက်ကိုကောင်းကင်သို့ချီလျက်ကဘာအဆက်ဆက်အသက်ရှင်တော်မူသောဖခင်ကိုတိုင်တီး၍ကျိန်ဆိုသည်ကိုငါကြား၏။နေ့ရဲ့အစဉ်ပြုသောဝတ်ကိုပယ်ရှင်း၍ဖြစ်စည်းတတ်သောယွန်းရှားပွဲအရာသည်ပေါ်လာပြီးမှအရက်1290ကြာလိမ့်မည်အရက်1335ရက်တိုင်အောင်ငန့်လင်း၍မှီသောသူသည်မင်္ဂလာရှိ၏တဲ့မိတ်ဆွေအပေါင်းတို့တကာလနှစ်ကာလကာလတဝဲအလုံးပေါင်းကြည့်သုံးကာလနဲ့တဝဲဆိုတဲ့သဘောတရားပါတယ်ဒါဟာသုံးနှစ်ခွဲကာလကိုတဲ့တဲ့ကြီးလမ်းညွန်ဖော်ပြနေခြင်းပဲဆိုတာကိုကျွန်တော်သဘောပေါက်ဖို့လိုပါ रे မိတ်ဆွေတို့ကတ်ကာလကြီးတစ်ခုလုံးရဲ့ထိုသုံးနှစ်ခွဲဤကုန်းပိုင်းဤတန်းအချိန်မှာတပါးမျိုးသားဆိုတဲ့လူသားတွေဟာယေရုရှလင်မြို့တော်ကြီးကိုတဏံတလျာနင်းချီလိုက်ကြတာဟာဗိမ္မာန်တော်ဒရိုင်းစီတို့အထိတိုင်အောင်ပဲဆိုတာကိုကျွန်တော်ကိုအခုဗျာဒိတ်ကျမ်းဟာဖော်ပြပေးလျက်ရှိနေပါပြီမိတ်ဆွေတို့ရှိကာလပရောဖက်တို့ဖော်ပြချက်တွေနဲ့မလုံလောက်သေးဘူးလို့ဆိုခြင်းရင်တော့ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်လူစားတိကိုခံယူထားခြင်းမှာဘယ်လိုဖော်ပြခဲ့သည်သလဲဆိုတာတွေနဲ့ကျွန်တော်နှိုင်းရှင်ကြည်သင်တယ်လို့ကျွန်တော်အောက်မေ့မိပါတယ်။ဒါကြောင့်မလို့ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး27အတွင်းမှာဘယ်လိုကျွန်တော်ကိုကယ်တင်ရှင်ဖော်ပြခဲ့တယ်ဆိုတာကိုပြန်လည်လေ့လာသင်လာပါတယ်။ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး27အငယ်22မှ26ယေရုရှလင်မြို့ကိုဗိုလ်ကြီးများဝန်းရံလျက်ရှိသည်ကိုသင်တို့မြင်သောအခါ ထိုမျိုးသည်ပျက်စီးခြင်းသို့ရောက်လူသည်ကိုသိမှတ်ကြလော့ထိုအခါယူရာပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစီမြို့တဲ၌ရှိသောသူတို့သည်မြို့ပြင်သို့ထွက်ကြစီတောရွာမှရှိသောသူတို့သည်မြို့တဲသို့မဝင်ကြစီနှင့်အကြောင်းမူကားထိုနေ့ရဲ့ကာလသည်ကျန်းစာခြင်းများနှင့်ပြည့်စုံရသောဒန်စီရင်ခြင်းနေ့ရဲ့ကာလဖြစ်သည်ထိုနေ့ရ၌ကိုဝန်ဆောင်သောမိမနှင့်နို့ဆုငယ်ရှိသောမိမတို့သည်အလွန်ခက်ကြလိမ့်မည်အကြောင်းမူကားယူဒပြည်၌ကြီးစွာသောဆင်းရဲဒုက္ခဖြစ်၍ယူဒအမျိုးအပေါ်၌အမျက်ဒေါသသင့်ရောက်လိမ့်မည်သူတို့သည်ဓာတ်ပေးဖြင့်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်အခြားသောပြည်အရရသို့ဖမ်းသွားကြလိမ့်မည်တပါးမျိုးသားတို့သည်မိမိတို့အချိန်ကာလမပြည့်စုံမီတိုင်အောင်ယေရုရှလင်မြို့ကိုခြေဖြင့်နင်းကြလိမ့်မည်ထိုအခါနေလကျေနက်ခတ်တို့၌ပုပ်ဖနမိတ်ထင်ရှားလိမ့်မည်မြေကြီးပေါ်မှလည်းလူအမျိုးမျိုးမငြိမ်မသက်စိုးရိမ်ကြောင်ကြခြင်းသမုတ်တရားလှိုင်းတဘူကြီးခြင်းမြေကြီးပေါ်မှဖြစ်လက်တန်သောဘေးများကိုမျှော်၍ကြောက်လန့်သဖြင့်လူများတို့၏အသက်ဆုံးရှုံးခြင်းအမှုအရာတို့သည်ဖြစ်ကြလိမ့်မည်ကောင်းကင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်ထိုအခါလူသားသည်ကြီးစွာသောဘုံတကိုးအာနုဘောကိုဆောင်းလျက်မိုးတိမ်ကိုစီးလျက်ကြွလာသည်ကိုမြင်ကြလိမ့်မည်ထိုအမှုအရာတို့သည်ဖြစ်စာရှိသောအခါသင်တို့သည်ရွေးနှုတ်သောအချိန်ကာလရောက်လူနီးသည်ကိုထောက်သဖြင့်မျှော်ကြည့်၍ခေါင်းကိုကြွကြလောဟုမိန့်တော်မူ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့အဲ့ဒီလိုကေတင်ရှင်ကိုတော်တိုင်ဖော်ပြပေးခဲ့တဲ့ကကလာစီရင်တော်မူခြင်းရဲ့အကြောင်းတွေကိုပဲဗျာဒိတ်ကျမ်းအခန်းကြီး73ကြာရင်အငယ်9နဲ့6တို့ဟာအခုလိုဆက်လက်ဖော်ပြပေးသွားအောင်ပါပါထိုသားရဲ့ဒီလေကြည်စွာသောစကားကို၎င်းဖျားသခင်ကိုပြစ်မှားသောစကားကို၎င်းပြောတတ်သောနှုတ်နှင့်ပြည့်စုံ၍လ42လပတ်လုံးစီရင်ရသောအခွင့်ရ၏ဖျားသခင်ကိုပြစ်မှားသောစကားအဖြစ်နာမတော်နှင့်တဲတော်ကို၎င်းကောင်းကင်သားတို့ကို၎င်းပြစ်မှားခြင်းဟာနှုတ်ကိုဖွင့်ထား၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကျွန်တော်နဲ့တက်ဆိုင်ခြင်းရှိတယ်ဒါပေမဲ့ပိုင်ဆိုင်တယ်လို့မဆိုသားတဲ့ဗျာဒိတ်တော်အပေါင်းတို့ဟာဘလောက်အတိုင်းအတာနဲ့စောင့်ရမည်ကာလဖြစ်တယ်ဆိုရကိုဒီကဘာပေါ်မှာဘသူမှဖော်ပြပြောဆိုပိုင်ခွင့်မရှိပါဘူးဒါပေမဲ့ကျွန်တော်ကိုချစ်ပါတယ်ဆိုပြီးတော့ဒီဗျာဒိတ်အစမှကတည်းကပျောင်ပျောင်တင်းတင်းဖော်ပြထားတဲ့မေတ္တာတော်ကိုထောက်ရှုပြီးတော့မိမိတို့ရှင်သန်ရအချိန်ကာလမှာအဖအီအလိုတော်နှင့်အညီအသက်ရှင်နေထိုင်သွားကြမယ်ဆိုရင်သခင်ရဲ့စီရင်တော်မူခြင်းအလုံးစုံတို့ဟာသူရဲ့ဘုံတော်ကိုထွန်းလင်းထင်ရှားစေဖို့ဖြစ်မေ။အဲ့ဒီဘုံတော်ကိုပဲကျွန်တော်လည်းမျှဝေခံစားဖို့ရန်ဖြစ်လာလိမ့်မယ်လို့ကျွန်တော်လေးစားစွာတင်ပြပေးလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်3ကနေအခန်းငယ်6အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့